ဖိလစ်ပိုင်နိုင်ငံမြောက်ဖက်ဘာဒနစ်ရက်မှငလင်တစ်ခုလုတ်သွားတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီး60ကျော်ဒဏ်ရာရသွားတယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ပြင်းအားအဆင့်5.4နဲ့5.9အသီးသီးရှိတဲ့ငလင်တစ်ခုနာရီပိုင်းလောက်သာချားပြီးတော့ဒီကနေ့မနေ့အစောပိုင်းမှာလုတ်သွားတာလို့တာဝန်ရှိသူတွေကပြောပါတယ်။ပထမလုတ်သွားတဲ့ငလင်ကြောင့်လူ5ဦးသေဆုံးပြီးတော့နောက်ဆက်တွဲငလင်ငယ်ကြောင့်လူ3ဦးသေဆုံးခဲ့ရတာဖြစ်တယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာဌာနကညွှန်ကြားရမှုရီကာဒိုဂျာလတ်ကရိုက်တာစတင်ဌာနကိုပြောဆိုပါတယ်။အဲ့ဒီအရက်ကိုစစ်တပ်ဖွဲ့နဲ့ကုညီကဲဆဲရေးတပ်ဖွဲ့တွေကိုလည်းအစိုးရကစီလို့ထားတာပါ။လိုအပ်နေတဲ့အထောက်ပံ့ပစ္စည်းတွေပို့ပေးဖို့နဲ့ထိခိုက်ဒဏ်ရာရသူတွေကိုလည်းပြန်တယ်လာဖို့စစ်လေရင်တွေစီလို့ထားတယ်လို့လည်းညွှန်ကြားရမှုဂျာလတ်ကပြောပါတယ်။အိမ်တွေလှုပ်ခါနေတာကိုတွေ့မြင်ခဲ့ရတယ်လို့ရက်တပ်ဖွဲ့တက်ကြကြီးတူကလည်းပြောပါတယ်တချို့အိနေရံတွေလူတွေပေါ်ပြူကြခဲ့ရတယ်လို့လည်းဆိုပါတယ်အဲ့ဒီအရက်မှာနောက်ဆက်တွဲငလင်အတော်များများလည်းလုတ်သွားခဲ့တာပါငလင်တန်ခံခဲ့ရတဲ့ဘတ်ဒနစ်ကျွန်းစုဟာဖိလစ်ပိုင်နိုင်ငံမြောက်ဘက်ဆွန်းကလိုဇွန်ရေလက်ကြားထဲမှာတည်ရှိတာပါဖိလစ်ပိုင်နိုင်ငံဟာပစိဖိတ်ခြိုင်းဝန်းဒေသက Ring of Fire ငလင်ရဲဝန်းပေါ်မှာရှိတဲ့အတွက်မကြာခဏဆိုသလိုငလင်တန်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်